ရှမ်းမြောက်တင်ဒီဘက်မှာဇန်နဝါရီလ10ရက်နေ့ညပိုင်းကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးအရသား4ဦးသေဆုံးခဲ့တယ်လို့ကိုကန့်မီဒီယာကဖော်ပြပါတယ်။တင်ဒီအခြေစိုက်စစ်စင်ကိုကရေးဌာနချုပ်စကခ16ကိုတနင်္ဂနွေနေ့ကတိတ်နိုင်ခဲ့တယ်လို့ညီတော်မဟာမိတ်၃ဘွဲ့ကမနေ့ကပဲကြေညာပြီးတနင်္လာနေ့ညပိုင်းမှာချက်လျင်တဲ့၄ချိန်မန်ယောဒေတာကိုလာရောက်တိုက်ခိုက်ခဲ့တာလို့ကိုကန့်မီဒီယာကဒီကနေ့ဖော်ပြပါတယ်။မနေ့တနင်္လာနေ့ည9:16မိနစ်ကနေ9:50မိနစ်အတွင်းမန်ယောဒေတာဘေးပတ်လည်ကိုအဲ့ဒီလိုပြစ်ခတ်ခဲ့တာကြောင့်နောက်ထပ်အရသားတအူးလည်းထိခိုက်ဒဏ်ရာရခဲ့ပြီးအရသားနေအိမ်၁၀အိမ်ထိမှန်ပြီးတော့၉အိမ်ပျက်စီးခဲ့တယ်လို့ကိုကမီဒီယာရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူး။စစ်ကောင်စီအနေနဲ့တင်းဒီကိုပြန်ရဖို့အောက်ခြေတပ်တွေကိုအတင်းအမိန့်ပေးထိုးစစ်ဆင်ခိုင်းထားကြောင်းသတင်းတွေထွက်နေပေမဲ့ VOA ကတိကျအတိမပြုတ်နိုင်သေးပါဘူး။ဒီချိန်ထဲမှာပဲမကြာခင်ကလောက်ကန်မျိုးကိုကိုကန့်တက်ကတင်းအပြီးကိုကန့်စစ်သားတို့ကဖျားစီတွေကိုတန်တူနဲ့ပေါက်ခဲ့တဲ့ပုံတွေဒီရပိုင်းတွင်အင်တာနက်ပေါ်မှာပြန့်နှံ့နေတာနဲ့ပတ်သက်လို့ကိုကန့်အဖွဲ့ကတောင်းပန်ထားပြီးကျူးလွန်ခဲ့သူကိုအရေးယူမဲ့အကြောင်းနဲ့အဲ့ဒီဖြစ်ရဟာအထက်ကအမိန့်ပေးခိုင်းစေလို့မဟုတ်ဘဲကျူးလွန်တဲ့ရဲဘော်ကသူ့သဘောနဲ့သူလှုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့ဒီကနေ့ရက်စွဲနဲ့ MNDAA ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။